အိန္ဒိယမဏိပူနယ်ဆက်မွေးမျိုးနယ်တွေကကြွေရအချို့မှာခိုလုံနေတဲ့မြန်မာစစ်ဆောင်တွေဒီရပ်ပိုင်းထဲမှာမကြခဏဆိုသလိုဖမ်းဆီးခံနေရတာကြောင့်မြန်မာနိုင်ငံတွေကလာတဲ့စစ်ဘေးရှောင်တွေအတွက်စိုးရိမ်စရာဖြစ်လာပါတယ်။နိုင်ငံသားများဥပဒေနဲ့ဖမ်းဆီးတရားစွဲခံရသူ160ထဲမှာအမျိုးသမီးအယောက်90နဲ့ကလေး28ယောက်လည်းအပါအဝင်ဖြစ်ပါတယ်။အခုဆိုရင်သူတို့ကိုမဏိပူပြည်နယ်အင်ဖာမြို့ကအကျဉ်းထောင်မှာထိန်းသိမ်းထားကြောင်းအိန္ဒိယ for မြန်မာဘက်က VOA ကိုစာနဲ့ဖြေကြားခဲ့ပါတယ်။အခုလိုအိန္ဒိယဘက်ကဖမ်းဆီးမှုတွေလှုပ်လာတာဟာစိုးရိမ်စရာဖြစ်တယ်လို့မဏိပူပြည်နယ်မွေးမြို့မှာစစ်ရှောင်နေသူတို့က VOA ကိုပြောပါတယ်
။အစိုးရရာရှိနေလို့ပြောလို့ရတယ်။ဘာလို့လဲတော့ဒါရဲ့လမ်းကတ်တိုင်းပေါ်ရှိနေမှုဒါကဟိုဘယ်လိုပြောမလဲ။အင်းလို့ဆိုပါရှင်ပေါ်ကဒီလူတွေပဲလေ။နော်။ပြီးတော့ဒီမဏိပူနယ်ဟိုဘာမိုးရိမ်နယ်တမူးဆိုတာကအရင်ကဟိုဘက်ပဲပူနေကြတာလေ။အခုလိုဖမ်းနေစီဆိုတော့မဖြစ်လဲဆိုတော့ဟိုချိုးစီဆိုရင်ပေါ့ဗျာဟိုတော်ရည်တော်ရည်ရတာကြီးနော်ဟိုအများကြီးတကယ်ကြီးကြုံရတာပေါ့နော
်အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာခိုလုံနေတဲ့မြန်မာစစ်ဆောင်ကမီဇိုရန်ပြည်နယ်လောက်မများပေမဲ့တထောင်ခွဲလောက်ရှိနိုင်မယ်လို့အချို့ကခန့်မှန်းပါတယ်မဏိပူအစိုးရဟာနှစ်နိုင်ငံနယ်စပ်မှာလွတ်လပ်စွာတော်လာခွင့်ကိုလည်းစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာတားမြစ်ထားပါတယ်မကြသေးခင်ကလည်းမြန်မာနဲ့နယ်စပ်တစ်ချောင်းမှာရဲကင်းဂိတ်အများအပြားကိုမဏိပူအစိုးရကထက်ပြီးတိုးချဲ့နေတာပါမြန်မာနိုင်ငံရဲ့စစ်ဘေးရှောင်အခြေအနေဟာနိုင်ငံတကာကဝိုင်းဝန်းဖြေရှင်းရမယ့်အနေအထားဖြစ်ကြောင်းနိုင်ငံတကာဆက်ဆံရေးပညာရှင်တူဦးဖြစ်တဲ့မင်းရတုထက်က VOA ကိုပြောပါတယ
်ဒီမြန်မာနိုင်ငံကနေဒီစစ်ဆောင်ရေးထွက်ပြေးနေတဲ့နေရာမှာတော့အဓိကအဖြစ်ဒီအိန္ဒိယနဲ့ China နဲ့အဲဒါနဲ့ပေါ့လေတော့အဓိကအဖြစ်ကပါနေတဲ့နိုင်ငံတွေဖြစ်တဲ့ဆဲတဲ့ကြောင့်အိန္ဒိယရဲ့ဒီနေရာတွေထဲကိုစစ်ဘေးရှောင်တွေဝင်နေကိစ္စတွေပေါ့နော်အဲပြီးတော့ဒီတိုင်းမှာရှိတဲ့အားလုံးကလည်းစစ်ဘေးရှောင်တွေဝင်နေကိစ္စတွေပေါ့နော်အဲဒီနေရာကဒါတွေကိုလည်းဖြည့်ရှင်းဖို့အတွက်အများကြီးစူးစမ်းကြရအများကြီးတွေအားလုံးပြရမယ်ဒီခါရှိတယ်ဗျဟိုစစ်မဖြစ်ပါနဲ့ကြောင့်လို့ဒီဝါရီကဘယ်မှာဖြစ်မှာဖြစ်စစ်ဘေးရှောင်ကြောင့်လို့ဒီရာကိုဘယ်လိုမျိုးညံ့လို့လဲဆိုပြီးတော့ကျွန်တော်တို့ကလည်းတော့ပြီးသေးတယ်ဆိုတော့ဒီနိုင်ငံနေထားပါလေလက်ရှိနေထားပါကျွန်တော်တို့ဟိုဒါတော့ပြန်သွားပြရတဲ့အခါမှာမရှိဘူးသာရောကျွန်တော်အားလုံးမြင်နေရပါတယ်။ဒါကခုကတော့ဆက်နေတယ်ပြန်လည်နေရတာဖြစ်တယ်ပေါ့နော်။
မြန်မာဘက်ကထွက်ပြေးလာခဲ့တဲ့စစ်ဆောင်တွေကိုအကူအညီမပေးဖို့နေဆက်မှာစစ်ဆောင်စခန်းတွေမဆောက်ဖို့မဏိပူအစိုးရက2023ခုနှစ်မတ်လထဲမှာအသိပေးစာထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းဝေဖန်မှုတွေကြောင့်ဒီကြေညာချက်ကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ။